အမေရိကန်ဒီမိုကရက်ပါတီရဲ့သမ္မတလောင်းရွေးကောက်ပွဲကိုဒီကနေ့အင်္ဂါနေ့မှာပြည်နယ်ပေါင်း14ခုမှာတပြိုင်တည်းကျင်းပဖို့ရှိနေတဲ့ Super Tuesday မှာဘယ်သူတွေအားသာနေသလဲလက်ရှိသမ္မတဒေါ်နယ်ထရန့်ကိုရှင်ပြန်ရမယ်သူတွေရဲ့အလားအလာကရောဘယ်လိုရှိနေပါသလဲမြန်မာနယ်ပွားတချို့ရဲ့အမြင်တွေကိုစူးစီးတင်ပြချင်ပါတယ် Super Tuesday မှာဝင်ပြိုင်ကြမယ် Democrat Party ရဲ့သမ္မတလောင်းဖြစ်ရေးရှင်ပြိုင်နေကြသူတွေကတော့ Bernie Sanders, Joe Biden, Elizabeth Warren နဲ့ Mike Bloomberg တို့ဖြစ်ပါတယ်မတ်အင်ကျင်နိုင်ပြောပြပါရှင
် Democrat သမ္မတလောင်းနေတဲ့ Bernie Sanders ကတနိုင်ကလုံးအတိုင်းအတာရထိတ်ကပြေးနေတာပါဒါပေမဲ့ဒီကနေ့ Virginia ပြည်နယ်ကရွေးကောက်ပွဲမှာဝင်ရောက်မဲပေးမဲ့ကိုဖိုးညံရဲ့အမြင်ကတော့
မလေးရဘူတဂျက်နှုတ်ထွက်သွားတာရဲ့ဟိုတနေ့ကဆောက်ကိုရိုင်းနာမှာဘိုက်ဒန်နိုင်ဝါရာနဲ့ပတ်သက်ပြီးတော့ဟိုဒီမိုကရက်တစ်ပရိုက်မရီကနည်းနည်းအပြောင်းလဲဖြစ်မယ်ထင်တယ်။နောက်လျှောက်ကတော့ဒီဘန်နီဆန်ဒါကအရှိပိုင်းမှာအရန်မဲပါနေတယ်အရန်အရှိပါနေပြီးနေတယ်သူဖြစ်နိုင်တယ်ဆိုပြီးတော့အရန်ပြောလို့ရတယ်။ဘာဖြစ်လို့လဲဆိုတော့သူတစ်ဖြင့်ဒီမော်ဒရိတ်ဖြစ်တဲ့လူတွေကတော်တော်များနေတယ်။အဲ့ခါကျတော့မဲကွဲတယ်လို့ပြောလို့ရမှာပေါ့လေ။လောစဲမဆိုင်ရာကလည်းထွက်သွားပြီဒီခါကျတော့သူတို့ပြုတ်တဲ့ချက်ထွက်သွားတာဆိုတာကပို့ပြီးတော့စိတ်ဝင်စားဖို့ကောင်းတယ်ပေါ့အဲ့တော့ကျွန်တော်ထင်တယ်လောလောဆယ်ပိုးတွေရတော့မသိရဘူးဒါပေမဲ့ပြရတော့ကတော့ Biden ကအရင်ငါးဆက်စားလို့ရှိနေတော့ပို့ပြီးတော့အချင်းကြီးကောင်းလာမယ်ပို့ပြီးတော့ပြန်ဆိုင်မှုကပိုပြီးပြင်းထန်လာမယ်နဲ့တူတယ်ဒါပေမဲ့တခုရှိနေသေးတာကတော့ပိုးတွေအကုန်လုံးမှာကတော့ဒီ Mike Bloomberg ကလည်းအနည်းဆုံးတော့ဒုတိယနေရာတတိယနေရာနေတော့လျှောက်လိုက်ပြီးတော့စိတ်ဝင်စားဖို့တော့ကောင်းပါတယ
်ဟုတ်ကဲ့အဲ့ဒါဆိုရင်လက်ရှိ Virginia ပြည်နယ်မှာဘယ်သူမဲနိုင်မှုအလားအလာများနေလဲရှင
်။လောလောဆယ်မှာဒီမနက်ကျွန်တော်အကြည့်ရတဲ့လောက်ကတော့ကျွန်တော်ထင်တယ်ဒါကနောက်ဆုံးထွက်တဲ့ဟာဒီပူရဂျက်ထွက်ပြီးတော့မှထုတ်တာလို့ထင်တယ်။လောလောဆယ်က Biden ကဖြစ်နိုင်ကြီးပေါ့နော်36.5 Bernie Sanders က34.3ဆိုပြီးတော့ဟိုနောက်ဆုံးဟိုရလက်တီရတော့အဲ့လိုမျိုးဟိုသူတို့ပြောထားတယ်ဒါ delegate ကိုရနိုင်တယ်ဆိုပြီးတော့ဆိုတော့ပြောရခက်တယ်မင်းရမှာအပြောင်းလဲဖြစ်သွားတဲ့အကြောင်းလူတော်များများကအရင်တော့ဆိုလို့ရှိရင်ဟိုပနိစနာကမကြိုက်တယ်ပူရီဂျက်ကိုပေးရမလားဘိုင်ဒန်ကိုပေးရမလားမိုက်ကယ်ဘလူးဘတ်ကိုပဲပေးရမလားစဉ်းစားစရာလေးအများကြီးတယ
်နယူးယောက်ပြည်နယ်ဘာဖလိုမြို့ကကိုမင်းနိုင်ကတော့ဂျိုးဘိုင်ဒန်ကိုမဲပေးဖို့ရှိနေပြီးဘာကြောင့်မဲပေးမှာလဲဆိုတာကိုအခုလို VOA ကိုပြောပါတယ
်ဒီမိုကရက်သမ္မတလောင်းနေတဲ့ကတော့ကျွန်တော်အကြိုက်တာကတော့ဂျိုးဘိုင်ဒန်ဘာဖြစ်လို့ဂျိုးဘိုင်ဒန်ကြိုက်လဲဆိုတော့သူ့မှာကအရင်သမ္မတအိုဘားမားနဲ့တွဲပြီးလုပ်ခဲ့တဲ့အတွေ့အကြုံတွေရှိတယ်ဘာနီဆန်ဒါလည်းကောင်းပါလေကောင်းတယ်ဆိုတာကတော့တစ်ဖက်ကတွက်လို့ရှိရင်အသက်ရွယ်ကြီးတာရယ်တော်တော်များများပြောတယ်တချို့ကိစ္စတွေကပြောသလောက်လက်တွေ့လုပ်ဖို့ကြတော့ခက်တယ်အဲ့ဒါကြောင့်တိတ်မကြိုက်ဘူ
းအဲ့တော့ဒီမိုကရက်တီဘက်ကရွေးချယ်မဲ့သမ္မတလောင်းတွေရဲ့အခြေအနေကိုကြည့်မယ်ဆိုရင်လက်ရှိသမ္မတဒေါ်နယ်ထရန့်ကိုရှင်ပြိုင်နိုင်မဲ့အလားအလာရောဘယ်လိုမြင်လဲရှင
်လက်ရှိကတော့မာနီဆန်နာကတော့တစ်ပြေးတယ်ဒုတိယကတော့ဂျိုးဘိုင်ဒန်တကယ်တမ်းဒီရီပပ်ဘလစ်ကန်သမ္မတဖြစ်တဲ့ဒေါ်နယ်ထရန့်နဲ့ရှင်ပြိုင်တဲ့ခါမှာတော့လူတွေကထရန့်လက်ရှိသမ္မတဒေါ်နယ်ထရန့်ကိုမကြိုက်ဘူးဟိုဆိုတော့ညာလဲသူတက်လာပြီးတဲ့အချိန်မှာလုပ်ခဲ့တာတွေဆောင်ရွက်တာတွေအတိုင်းပြည်စီးပွားရေးတွေဥမောအောင်အခြေအနေတွေပေါ်မှာလဲအမေရိကန်ပြည်သူတွေအများစုကလက်ခံသဘောကျတာတွေလည်းရှိတယ်ကျွန်တော်တို့ဒီရွှေပြောင်းနေထိုင်သူတွေလူခွင့်ရေးလှုပ်ရှားသူတွေတကကြည့်မယ်ဆိုရင်သူ့ရဲ့လုပ်ရက်တွေပေါ်မှာမနှိမ့်မြှုပ်စရာတွေဒီမှာ immigrant ဒီကိုချမှတ်တဲ့ policy တွေစသည်ဖြင့်ပေါ့အဲ့လိုဟာမျိုးတွေမကြိုက်ဘူးဆိုတော့ညာလဲတကယ် reality အခြေအနေမှာကြတော့အမေရိကန်တနိုင်ငံလုံးတိုင်းတာနဲ့မဲပေးတဲ့လူတန်းစားတွေနဲ့ရှင်လိုက်မယ်ဆိုရင်လက်ရှိသမ္မတဒေါ်နယ်ထရန့်ပဲမဲကပိုရနိုင်တဲ့အနေအထားနေနေ
ဘာနီဆန်ဒါစ်အနိုင်ရရေးမဲဆွယ်စည်းရုံးရေးလုပ်ငန်းတွေမှာလှုပ်အားပေးနေတဲ့မြန်မာနယ်ပွားကိုအောင်ဝင်းမော်ကတော့မဲဆွယ်စည်းရုံးရေးတွေကိုအချိန်မြင့်လှုပ်ဆောင်နေကြောင်း VOE ကို Skype ကနေတဆင့်ခုလိုပြောပါတယ
်။ဘသူနိုင်မဲမတေချာမေရာဖြစ်နေလို့လဲကျွန်တော်တို့ကပုံပြီးစူးစမ်းတာပေါ့။ကျွန်တော်နိုင်စေခြင်းနဲ့ကျွန်တော်တို့ဒီနိုင်ငံအပြောင်းလဲဖြစ်စေခြင်းနဲ့အတွက်ဘာနီအတွက်ကိုကျွန်တော်တို့အပြစ်တွေစူးစမ်းနေမှာပေါ့။
Virginia, New York, California, Florida စတဲ့အရေးပါတဲ့ပြည်နယ်ပေါင်း14ခုမှာဒီကနေ့မတ်လ3ရက်နေ့မှာကျင်းပမယ့် Democrat သမ္မတလောင်းရွေးကောက်ပွဲကနေတနိုင်ငံလုံးရဲ့ပါတီကိုယ်စားလှယ်ပေါင်း 33.8 ရာခိုင်နှုန်းနဲ့ညီမျှတဲ့အရေးအတွက်1300ကျော်ရဖို့ဝင်ရောက်ရှင်ပြိုင်မဲ့သူတွေအကြိတ်အနေမဲဆွယ်စည်းရုံးနေကြပါတယ်ရှင်